အာဖဂန်နစ္စတန်နိုင်ငံမှာမကြာမီပဲအစိုးရအဖြစ်ကျင်းပတော့မယ်လို့တာလီဘန်အကြီးအကဲအရာရှိသူကပြောဆိုလိုက်ပါတယ်။အစိုးရအဖြစ်ကျင်းပမယ့်ရက်ကိုတော့အတိအကျမတတ်မှတ်သေးရသေးကြောင်းဒါပေမဲ့မကြာမီကျင်းပတော့မှာဖြစ်ကြောင်းတာလီဘန်အကြီးအကဲခေါင်းဆောင်သူဖြစ်တဲ့ဘိုင်လက်ဂရာမီက VOA ကိုပြောဆိုခဲ့ပါတယ်။တာလီဘန်နေအနေနဲ့အာဖဂန်မှာလူမျိုးစုအခွင့်အရေးများလူအခွင့်အရေးများကိုလေးစားလိုက်လာတဲ့အစိုးရဖြစ်ဖို့နိုင်ငံတကာအတိုင်းအဝန်ကစောင့်ကြည့်တိုက်တွန်းအားပေးနေပါတယ်။အထူးသဖြင့်တော့အမျိုးသမီးများနဲ့ပတ်သက်တဲ့အခွင့်အရေးတွေကိုလေးစားအသိအမှတ်ပြုဖို့တွေပါဝင်ပါတယ်။တာလီဘန်တွေအနေနဲ့အခုကာလကိုပဲအတော်နိုင်ငံအတော်များများနဲ့ကောင်းမွန်တဲ့ဆက်ဆံရေးတွေရှိနေပြီးတစုံတရာပြဿနာရှိလိမ့်မယ်လို့မျှော်လင့်မထားတဲ့အကြောင်းခါမီကပြောဆိုပါတယ်။ပါကစ္စတန်မှာရောက်ရှိနေတဲ့ပြည်ထောင်နိုင်ငံသားရဲ့ဝင်ကြီးကတော့ပြည်ထောင်ဟာတာလီဘန်တွေကိုအစိုးရတရားအနေနဲ့အသိအမှတ်ပြုမထားပေမဲ့တာလီဘန်အနေနဲ့တိုက်ရိုက်ဆက်သွယ်လှုပ်ဆောင်ဖို့တော့အရေးပါတဲ့အကြောင်းပြောဆိုပါတယ်။အသည့်ဖြစ်ပေါ်လာမဲ့တာလီဘန်အစိုးရဟာအရင်လိုပဲပြန်ဖြစ်မလာဆိုတဲ့စိုးရိမ်ချက်တွေကြောင့်အမေရိကန်နဲ့နိုင်ငံတကာငွေကြေးအဖွဲ့တွေကတော့အာဖဂန်နစ္စတန်နိုင်ငံကိုပေးမဲ့ငွေကြေးအကူအညီအစီအစဉ်တွေကိုရပ်ဆိုင်းထားပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကတော့အာဖဂန်ပြည်သူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအထောက်အပံ့တွေပေးဖို့ဆုံးဖြတ်ထားတာတွေကိုဆက်လက်ကင်ဆယ်သွားမှာဖြစ်ကြောင်းပြောရေးဆိုခွင့်ရှိသူနီဖရက်ကပြောဆိုပါတယ်။